လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တတန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့လူလောကတဲကိုခက်ခက်ခဲခဲဝင်ရောက်လာတဲ့ကလေးတယောက်အကြောင်းကိုပြောပြချင်တာပါသူကကိုဝန်9လလောက်ကတည်းကသူ့မိခင်ကပေါင်မှစီးထိုးရပါတယ်သူ့အတွက်ဘာဖြစ်လို့လဲဆိုတော့ဒီကလေးရဲ့ဒီအစာအိမ်နဲ့ဥတွေကအလုံးမလုံးနိုင်တဲ့အခါမိခင်ကပေါင်ကအဲ့လိုစီးထိုးပြီးတော့ကိုဝန်ကိုရှင်သန်အောင်ကြိုးစားခဲ့ရတာပါအဲ့တော့ဒီကလေးကိုမွေးဖို့စဉ်းစားကြတဲ့အခါမှာဆရာဝန်တွေကိုအဆုံးဖြတ်တောင်းပါလေပြောချင်တာကတော့မိသားစုကလည်းဇယိတ်တွေမတတ်နိုင်ဘူးဟောနိုင်ငံတော်ကတာဝန်ယူနိုင်လားဆိုတဲ့ကိစ္စမျိုးမှာဆရာဝန်တွေကိုအဆုံးဖြတ်ပေးခိုင်းပါလေဆရာဝန်ကြီးရဲ့စကားကတော့အသက်ပါပဲဒီကလေးကိုနဲ့ရှင်သန်ခွင့်ပေးသင့်ပါလေတဲ့ကျွန်တော်တို့ဝိုင်းပြီးတော့ရအောင်မွေးကြလိမ့်မယ်တဲ့ဘာဖြစ်လို့ဆိုသူလူလောကကြီးကိုတမိနစ်ပဲအသက်ရှင်ရှင်ပေါ့တဲ့ကျွန်တော်တို့အားလုံးမှာသူ့ရဲ့ရှင်သန်မှုတဲ့တာဝန်ရှိပါတယ်လို့ပြောပါတယ်ဒါနဲ့အဲ့ဒီအဆုံးဖြတ်နဲ့ပဲကလေးကိုမွေးခဲ့ကြတာပါ။သူကမွေးကလေးကနှစ်ခါတော့သူခွဲစိတ်ခံခဲ့ရပါလေ။အဲ့တော့သူ့ရဲ့ဥတွေကခန္ဓာကိုယ်အပြင်ဘက်မှာအထုပ်ကလေးနဲ့ပါ။ဒီကလေးအသက်ရှင်သန်မှုတွေသွေးကိုစစ်မယ်ဆိုရင်ဂျာမနီနိုင်ငံကိုပို့ပြီးတော့စစ်ရပါလေ။အဲ့တော့သူ့ရဲ့ကုန်ကျစရိတ်တွေပေါ့လေ။နိုင်ငံတော်က80ရာခိုင်နှုန်းအကုန်ကျခံပြီးတော့မိဘတွေက20ရာခိုင်နှုန်းအကုန်ကျခံရပါလေ။အခုတော့နောက်ပိုင်းမှာဒီကလေးအတွက်တစ်နေ့တစ်နေ့စာကုန်တဲ့စရိတ်တွေဟာနိုးတဲ့အိတ်ကိုဒေါ်လာ600ရန်အိတ်ကိုတစ်နေ့အိတ်နှလုံးကုန်ပါလေကြာလာတဲ့အခါမှာမိဘတွေကမတတ်နိုင်တော့ဘူးမတတ်နိုင်တဲ့အခါမှာနိုင်ငံတော်ကပဲကလေးအတွက်ဆက်ပြီးတော့အကုန်ကျခံပြီးတော့မွေးမြူလာပါတယ်တော်တော်ကိုခက်ခက်ခဲခဲမွေးကြရသလိုအခက်ခဲဆုံးနဲ့ဆက်ပြီးတော့ရှင်သန်နေရတဲ့ကလေးပါအခုသူကစေယုံမှာဆက်ပြီးတော့နေနေပါတယ်သူကဘယ်အရွယ်ကြားမှာဥပြန်ထည့်လို့ရမယ်ဆိုတာလည်းမသိသေးပါဘူးဒါပေမဲ့လောလောဆယ်တော့သူဘာသာစကားကိုမျိုးစုံတတ်နေပါပြီ။ကလေးကကောင်းကောင်းစကားပြောတဲ့အရွယ်ရောက်နေတော့ဘာကြောင့်လဲဆိုတော့ဆေးရုံမှာလူပေါင်းစုံနဲ့ဆက်ဆံနေရလို့ပါ။သူ့ယောဂမျိုးတဲ့အခုပြောပြနေတာစင်ကာပူနိုင်ငံမှာပါ။သူ့ယောဂမျိုးကနှစ်ယောက်ပဲရှိတယ်တနိုင်ငံလုံးမှာ။အခုတော့သူကအိမ်မှာတလနေတယ်ဆေးရုံတလပြန်သွားတယ်အဲ့လိုလုပ်နေရပါတယ်။အဲ့တော့ဒီအချက်လောက်ကိုပဲကျွန်တော်ကြည့်ပါတယ်။ဒီကလေးလေးကအခုဆေးရုံမှာဆိုရင်လာသမျှကလေးတွေလူနာအသစ်တွေကိုသွားပြီးတော့မိတ်ဆက်ပါတယ်ပြီးတော့အားပေးတယ်ပေါ့တော်ယုံယောဂါလောက်တော်ယုံကိုကိုကိုအဖြစ်ဆိုးပြီးလို့ထင်ရတဲ့လူတွေကဒီကလေးရဲ့ရအောင်မွေးဖွားလာတဲ့လူတွေရဲ့စိတ်စေတနာနောက်ပြီးတော့ဒီကလေးဆက်ရုန်းကန်နေရတဲ့အခက်အခဲတွေကိုကြည့်ရတဲ့အခါမှာကိုဒုက္ခကိုဆိုတာတည်တည်မောင်းမောင်းဖြစ်သွားကြတာ哦သူကတော့အင်ရှင်လူဖြစ်နေတာပေါ့အင်ရှင်လူဖြစ်ပြီးတော့အဲ့ဒီအင်ရှင်အတွင်းနဲ့ပဲလာတက်သမျှအသစ်တွေဧည့်သည်တွေကိုလိုက်ပြီးတော့ဧည့်ခံပြီးစကားပြောနေတာပါအဲ့တော့သူကအိမ်မှာပြန်နေခွင့်မရပါဘူးအိမ်မှာတလားဆေးရုံမှာတလားအခုအဲ့လိုအလဲကြတော့နေလို့ရပါပြီသူနိုင်ငံသားခရီးတွေကိုတော့ထွက်ခွင့်လည်းမပြုသေးပါဘူးဒီလောက်ကိုပဲသူကလည်းအင်မတန်ဂျင်းနဲ့ပြောရွှင်နေတာပါဆိုတော့တွေးမိကြပါတယ်ဒီကလေးเจ้าကိုဆွေးနွေးမိကြတိုင်းမှာဒီကလေးကိုသူ့နိုင်ငံကိုချစ်ဖို့ကျွန်တော်တို့တိုက်တွန်းစရာမလိုတော့ဘူးလို့ထင်ပါတယ်ဘာကြောင့်လဲသူဟာဘလောက်တံပိုးထားခံရတယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့လူတယောက်ဟာကိုတိုင်းကိုပြည်ကိုလူမျိုးကိုနေတဲ့ကဘာကြီးဒီလူသားတွေအပေါ်မှာဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားစရာကောင်းလို့ပါကျွန်တော်တို့ပြောဘူးကြတာပေါ့ဒါကြောင့်တံပိုးထားကြပါကလေးတွေကိုတံပိုးထားခံရသူတွေကတံပိုးရှိအောင်နေပါမယ်ဆိုတဲ့နေရာမှာကလေးတယောက်ပေါက်မဲ့ရေကအစတန့်စင်ပြီးသားကလေးတယောက်ရှူမဲ့လေကအစတန့်စင်ပြီးသားသူစားမဲ့အစာကျွန်တော်တို့တွေတက်ခွဲပြီးသားသူရှောက်မဲ့လမ်းကိုအန်ဒီရဲ့ကင်းအောင်ကျွန်တော်တို့တာဝန်တွေယူထားကြရပါတယ်အခုပဲကြည့်ပါဒီကလေးလိုစိတ်ဓာတ်မျိုးနဲ့ရှင်သန်လာမယ်ဆိုရင်သူ့တစ်ချိန်သူ့တိုင်းပြည်သူ့လူမျိုးတက်တာမကလောကကြီးပေါ်မှာသူအကောင်းမြင်မှာပါအဲ့ဒီအကောင်းမြင်တဲ့စိတ်ကိုသူဘလောက်ဆက်ပြီးတော့ပွားစေမှာလဲဆိုတာပဲကျွန်တော်တို့စောင့်ကြည့်ရမှာပါအဲ့ဒီတော့လူတိုင်းကဝိုင်းပြီးတော့တန်ဖိုးထားရမယ်လို့ကျွန်တော်တို့ကမြင်ပါတယ်ပြောချင်တာကတော့ဒီဇလန်းတစ်ခုထဲမှာဆရာဝန်ရဲ့စကားကတော့အသက်ပါပဲဒီကလေးတမနစ်ပဲဖြစ်ဖြစ်ရှင်ပါစေဆိုတဲ့စိတ်ဆန္ဒမျိုးနဲ့စေတနာမျိုးနဲ့မွေးပြေးခဲ့ကြတာ哦အဲ့တော့သူဆက်ပြီးတော့ရင်ဆိုင်ရတဲ့ဘဝတွေမှာကြတော့ဒီဆရာဝန်တယောက်တည်းမကတော့ပါဘူးပတ်ဝန်းကျင်တစ်ခုလုံးက ကလေးတိုင်းကိုတံမိုးထားတဲ့သူတွေနဲ့တွေ့ကြရလို့ဒီနေ့ကလေးဟာစေယုံမှာအဲရှေယောင်တောက်တဲ့ဧည့်ကျော်လေးတယောက်ဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်။